ကရင်ပြည်နယ် KNU ထိန်းချုပ်ရာနယ်မြေအတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတန်းရှောင်းနေရတဲ့ပြည်ရင်းအိုးမဲ့အိမ်မဲ့ဒုက္ခသည်တွေဟာအခုချိန်ထိနေရမပြောင်းနိုင်ကြသေးပဲတောတောင်တွေထဲမှာပဲနေထိုင်နေရတဲ့အတွက်တောက်သုံးရင်ရှာပါတာတောက်သုံးရင်မတန့်ရှင်းတာတွေကြောင့်ဝမ်ပြက်ဝမ်ရှော့ယောဂါတွေပါဖြစ်နေကြပါတယ်အဲ့ဒီအထက်က KNU တပ်မဟာတစ်ထိန်းချုပ်ရာဘီလင်းမြို့နယ်ထဲမှာတော့ကလင်းငယ်တူတည်ဆုံတယ်လို့ကရင်လူအခွင့်ရေးအဖွဲ့ KHRG ကပြောပါတယ်KNU ကမေလ29ရက်နေ့ကထုတ်ပြန်ချက်အရစစ်ဘေးဒုက္ခသည်တွေဟာလူသားချင်းစာနာမှုအကူအညီတွေကိုလည်းအရေးပေါ်လိုအပ်နေတယ်လို့ပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးအမကထိုင်းကနေသတင်းပေးပို့ထားပါရယ
်ကရင်ပြည်နယ် KNU ထိန်းချုပ်ရာနယ်မြေအတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်တသိန်းကျော်ရှိပြီးစစ်ပွဲတွေကြောင့်အခုချိန်ထိနေရမပြောင်းနိုင်ကြသေးပဲတောတောင်တွေထဲမှာပဲနေထိုင်နေရတယ်လို့ကရင်ပြည်နယ်မြဝတီခရိုင်၄ K ကော်ဘက်ကဒုက္ခသည်တွေကတော့တောင်ရင်းမြစ်အနီးမှာပဲနေထိုင်နေရပါတယ်အခုလိုမျိုးမိုးရင်းကာလမှာစစ်ဘေးဒုက္ခသည်တွေဟာမြေကြီးပေါ်မှာပဲနေထိုင်အိပ်စက်ရတဲ့အတွက်သက်ကြီးရွယ်အိုတွေနဲ့ကလေးငယ်တွေဟာကျန်းမာရေးထိခိုက်မှုတွေလည်းရှိနေပါတယ်စေဝါမလုံလောက်မှုတောက်သုံးရင်မတန့်ရှင်းမှုတွေကြောင့် KNU တပ်မတစ်ထိန်းချုပ်ရာဒေသဘီလင်းမြို့နယ်ကဒုက္ခသည်ကလေးတူဝမ်ပြက်ဝမ်ရှော့ယောဂါနဲ့တည်ဆုံသွားခဲ့တယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့ KHRC ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်တပ်မတစ်ပေါ့တပ်မတစ်က IDP တွေကတော့ဟိုစေဝါထောက်ပံ့မှုကတော့လိုအပ်လျက်ရှိနေတယ်ဝင်ပေါ့နော်အဘလို့လဲဆိုလို့ရှိရင်ဝမ်ရှော့ဝမ်ပြက်ယောဂါအပြင်တချို့ကလည်းဖြန်းနာမှုတွေလည်းရှိတယ်ပေါ့နော်အဲ့လိုမျိုးကြုံတွေ့ရတာလည်းရှိတယ်နောက်ပြီးတော့ဒီပြီးခဲ့တဲ့တပတ်တော့ကလည်းပဲဒီကလင်းငယ်တရားပေါ့ IDP site ဒီဘီလင်းမြို့နယ်တွေကအဲ့ဒါဆုံးသွားတာပေါ့ဟောအရမ်းနေလာမှုမျိုးစုံဝပြက်တွေဖြစ်နေတယ်လို့သူကတော့ပြောပြတာပေါ့နော
်ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလလေလောက်ကစခဲ့တဲ့တိုက်ပွဲတွေကြောင့်ရောစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ပါကရင်ပြည်နယ်လေကေကော်ဘက်ကဒုက္ခသည်တွေဟာလည်းနေရမပြန်နိုင်တာ6လနီးပါးရှိသွားပြီဖြစ်ပါတယ်ဒုက္ခသည်အများစုဟာတောင်ရင်းမြစ်အနီးမှာပဲတဲထိုးပြီးနေထိုင်နေကြရတာပါအခုလိုမျိုးမိုးရင်းကာလမှာမိုးကြီးတာလေပြင်းတိုက်တာတွေကြောင့်လေကေကော်ဘက်ကဒုက္ခသည်တွေရဲ့တဲအိမ်တွေပျို့ပြက်ပျက်စီးမှုတွေလည်းရှိနေပါတယ်အမိုးကမလုံလောက်မှုတွေလည်းရှိနေပါတယ်ဒုက္ခသည်တွေဟာအဓိကတောင်ရင်းမြစ်ရေကိုပဲအားပြုပြီးချက်ပြုတ်တောက်တုံးတာတွေလုပ်ရတဲ့အတွက်မိုးရင်းကာလမှာမြစ်ရေတွေကလည်းနောက်ကျပြီးမတန့်ရှင်းတာတွေကြောင့်ဝမ်ပြက်ဝမ်ရှော့ယောဂါတွေနဲ့တခြားကျန်းမာရေးထိခိုက်မှုတွေရှိနေတယ်လို့လည်းဆိုပါတယ်
။အရင်လက်ရှိကိုဘက်က IDP ဒီ level ပေါ့နော်။ဟိုအပေါ်စစ်ခဲ့တဲ့ဂျုံနေရတယ်လို့တော့ကျွန်တော်တို့ကြားသိရတယ်ဒါမှမဟုတ်ဒါတွေရှိတယ်။ဒါပေမဲ့အခုလိုမျိုးတခြားလုံးရေဒီနှောက်တယ်ရေဒီမတန့်ရှင်တော့တဲ့အပေါ်မှာတော့ဟိုတောက်တော့ရေအခက်ခဲတော့ဂျုံတင်နေရတာတော့ရှိတယ်။တောင်ရင်းမြစ်တွေကမြေဘူးပဲသူတို့တောက်တော့နေရတာပေါ့။ကျွန်တော်တို့ပြောတယ်ဒီလိုမျိုးမြို့ရွာနယ်ကြီးကြီးနယ်ရင်းနှံ့နယ်ဆိုလို့ရှိတော့အဲ့ဒါသူတို့လည်းအထူးသဖြင့်တော့တောက်ကြီးတွေအခက်ခဲဖြစ်တာပေါ့
KNU ထိန်းချုပ်နယ်မြေတပ်မဟာအသီးသီးမှာတော့တိုက်ပွဲတွေမငြိမ်သက်တဲ့အတွက်လည်းဒုက္ခသည်တွေဟာနေရက်တွေကိုမပြောင်းနိုင်ကြသေးတယ်လို့အသက်မွေးဝမ်းကြောင်းတဲ့အလုပ်တွေဆုံးရှုံးနေရဆဲဖြစ်တယ်လို့လည်းကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်လူခွင့်ရေးချုပ်ဖောင်းမှုအကြောဒီတမလေးမှာဆိုလို့ရှိရင်ရန်စံပြည့်ခတ်မှုတွေဖြစ်နေတော့တမ6မှာလည်းရန်စံပြည့်ခတ်မှုတွေဖြစ်နေတော့ပေါ့ပြီးလို့ရှိရင်တော့ဒီIDP တွေကကျတော့အသက်မွန်ကြလုံးနဲ့အတွက်ပေါ့လေသူတို့မှပြန်လို့ရှိနေမဲ့လည်းအခုကစပန်ဆက်ရရတည်းလည်းရောက်နေပြီဒါမှပြန်တော့မလို့ရည်ရည်ပေါ့နော်လို့ဆိုရေးရှိနေတဲ့အပေါ်မှာအဲကျွန်တော်တို့ဒီကံမှန်ကြလုံးနဲ့အခုလည်းလည်းဒါဆုံးရှုံးနေရတာပေါ့
လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ KNU ထိန်းချုပ်ရာတပ်မတွေဖြစ်တဲ့တထုံခရိုင်တပ်မ1ညောင်လေးပင်ခရိုင်တပ်မ3ဗိဒ္ဓဝေခရိုင်တပ်မ4မုထရခရိုင်တပ်မ5ဒူးပလာယာခရိုင်တပ်မ6တို့မှာမိုးရင်းကာလမှာစစ်ဘေးရှောင်နေတဲ့ကျန်းမာရေးနေထိုင်ရေးစားဝတ်နေရေးတွေအခက်အခဲတွေရှိနေပြီးတွာလာဖို့ခက်ခဲတဲ့နေရာတွေအကူအညီတွေလက်လက်မမီတဲ့နေရာတွေမှာလူသားချင်းစာနာတဲ့အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့လည်း KNU ကမေလ29ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ရှင်။